အီရန်နိုင်ငံရဲ့အသစ်တက်လာတဲ့ခေါင်းဆောင်ဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးတက်အောင်လှုပ်ဆောင်တဲ့လက္ခဏာအဖြစ်အခုနောက်ဆုံးမှာတော့အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ဘယ်တော့မှကြိုးပမ်းမှာမဟုတ်ဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကကတိပြုသွားပါတယ်။အီရန်ဟာအရင်ကလည်းဘယ်တော့မှနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့မလှုပ်ဆောင်ခဲ့ပါဘူး။လူအမျိုးအများသေဆုံးစေနိုင်တဲ့လက်နက်တွေပိုင်ဆိုင်ဖို့လည်းဘလို့ပုံစံမျိုးနဲ့မှမကြိုးစားခဲ့ဘူးပါဘူးလို့ NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။သူနိုင်ငံသားတွေဟာနိုင်ငံရဲ့အမှတ်အသားကိုကာကွယ်ဖို့လွတ်လပ်စွာတွေးခေါ်ခွင့်ပြောဆိုခွင့်အင်တာနက်ပေါ်ကအချက်အလက်တွေကိုလွတ်လွတ်လပ်လပ်ရှာဖွေခွင့်တွေရသင့်ပါတယ်လို့မစ္စတာရိုဟာနီကပြောသွားပါတယ်။မချာခင်ကာလအတွင်းမှာလည်းနိုင်ငံသားအခွင့်အရေးကိုကာကွယ်ပေးမဲ့ကော်မရှင်တစ်ရက်လည်းထူထောင်သွားမယ်လို့သူကပြောပါတယ်။နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ပြီးသမ္မတအဖြစ်ကမ္ဘာဆင်မြင့်မော်ပထမဦးဆုံးအကြိမ်မတက်ရောက်ခင်ရက်ပိုင်းအလိုမှာပဲအခုလိုအီရန်ခေါင်းဆောင်ကပြောသွားခဲ့တာပါ။အီရန်နိုင်ငံကသူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့ပါလို့နှစ်ပေါင်းများစွာတွင်တွင်ပြောနေခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တွေကတော့ဒါကိုလက်မခံပဲအီရန်နိုင်ငံကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေအချိန်ချင်းပြုလုပ်ရေးဝိုင်းဝန်းလှုံ့ဆော်ခဲ့တာဖြစ်ပါရဲ့ရှင်။